င်္ဂလာပါခင်ဗျာမမတာတာစကားများအစီအစဉ်ကိုကာလအတန်ကြာမထုတ်လွှင့်နိုင်ခဲ့တော့ပထမဦးစွာတောင်းပန်လိုပါတယ်ဒီတစ်ပတ်အစီအစဉ်မှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းသတင်းမီဒီယာတွေမှာဗိုလ်ချုပ်မွေးမင်းအောင်လှိုင် Facebook အကောင့်ဖယ်ရှားခံရတဲ့ကိစ္စ Writer သတင်းတောက်နှစ်ဦးထောင်ဒဏ်ခုနှစ်နှစ်အပြစ်ဒဏ်ချမှတ်ခံရတဲ့ကိစ္စနဲ့ NLD လွှတ်တော်ကိုယ်စားလှယ်နှစ်ဦးသက်ဆိုင်ရာပါတီဗဟိုအလုံးမှုဆောင်အဖွဲ့ကနေဖယ်ရှားခံရတဲ့ကိစ္စစတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံရေးလူမှုရေးနယ်ပယ်ကလူပုဂ္ဂိုလ်တချို့ရဲ့ပြောကြားချက်တချို့ကိုမှတ်သားမိတဲ့စကားတွေအဖြစ်ပြန်ပြောပြချင်ပါတယ်တမရဟာမြန်မာနိုင်ငံမှာအကြီးဆုံးအစိုးရဘရင်ဖွဲ့စည်းတီးတစ်ခုဖြစ်ပြီးအပြန်အလှန်လေးစားမှုရှိရမှာဖြစ်တဲ့အကြောင်းဒါဟာကြီးမားတဲ့ပြဿနာတစ်ရပ်ဖြစ်ကြောင်းဦးသိန်းစိန်အစိုးရလက်ထက်တမရယုံဝန်ကြီးဟောင်းနဲ့လက်ရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစိုးသိန်းရံပြောလိုက်ပါတယ်တမရကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုမင်းအောင်လှိုင်ရဲ့လူမှုရေးစာမျက်နှာနဲ့တခြားတက်နဲ့ဆိုင်တဲ့စာမျက်နှာတွေကို Facebook ကုမ္ပဏီကပိတ်ပင်ခဲ့ရတဲ့ပတ်သက်ပြီးဩဂုတ်လ28ရက်နေ့ကသတင်းတောက်တွေကမေးမြန်းရမှာဦးစိုးသိန်းကအခုလိုပြောလိုက်တာဖြစ်ပါတယ
်တမရ Institution ကဘဝပြီးမှာအစိုးရဘရင် institution အကြီးဆုံးသူ due respect ပေးရမယ်ပြည်သူနဲ့လည်းဆက်ဆက်နေတယ်အဲ့ဒါပြဿနာကြီးတယ်ဒီလိုမလုပ်သင့်ဘူ
းဦးစိုးသိန်းပြောကြတော့တာပါ Facebook ကုမ္ပဏီကအကောင့်တွေဖယ်ရှားခဲ့တာဟာတစ်ဖက်သက်ဆန်လွန်ပြီးလူအခွင့်ချိုးဖောက်မှုဆွဲချက်နဲ့လှုပ်ဆောင်နေတဲ့လမ်းကြောင်းဟာတိုင်းပြည်အတွက်အန္တရာယ်ကြီးမားကြောင်းအစိုးရအနေနဲ့တတ်မတော်နဲ့ပူးပေါင်းပြီးအ мян ဖြည့်ရှင်းတင်ကြောင်းကြံ့ခိုင်ဖော်ပြရေးပါတီပြည်သူ့တော်ကိုယ်စားလှယ်ဦးတောင်အေးကပြောလိုက်ပါတယ်ဩဂုတ်လ28ရက်နေ့ကအခုလိုပြောကြားရတာဖြစ်ပါတယ်
။လူခွေချိုးဖောက်ပါတယ်ဆိုပြီးတော့ဒီအကောင့်တွေကိုပိတ်လိုက်တယ်ဆိုတာကတော့ဒါတစ်ဖက်သက်သိဆန်လာမှကြည့်တယ်။ဒါတော့ဟိုအားလုံးကဟိုလက်မခံတင်မှုပေါ့နော်လက်မခံတင်မှု။အဲ့တော့ဒီလမ်းကြောင်းကြီးဟာတိုင်းပြည်အတွက်အင်တာမပဲဒါဟိုစိတ်ပူစရာကောင်းတယ်။အဲ့တော့နိုင်ငံတော်အစိုးရအနေနဲ့တတ်မတော်နဲ့လက်တွဲပြီးတော့အဲဒီကိစ္စတွေကိုအများဆုံးတုံ့ပြန်ဖြေရှင်းတဲ့လေကိုတော့မြင်ပါတယ်။
Facebook လူမှုကွန်ရက်စာမျက်နှာကနေဗိုလ်ချုပ်မှုရေးအွန်လိုင်းပါဝင်တက်မတော်နဲ့ပတ်သက်တဲ့စာမျက်နှာတွေအကောင့်တွေအရေးယူဖယ်ရှားခံရတဲ့ကိစ္စမှာအစိုးရအနေနဲ့တစုံတရာပါဝင်ပတ်သက်မှုမရှိတဲ့အကြောင်းတမရယုံပြောရေးဆိုခွင့်ရှိသူဦးစောထေးကပြောလိုက်ပါတယ် Facebook ကုမ္ပဏီကအရေးယူခဲ့တဲ့ Oculus 29ရက်နေ့ညနေခင်းကနေပြည်တော်မှာသတင်းတောက်တွေနဲ့တွေ့ဆုံရမှာဦးစောထေးကအခုလိုပြောလိုက်တာဖြစ်ပါတယ
်ပြောချင်တာကတော့ရှင်းရှင်းလေးရနံပါတ်1ဒီ Senior General မင်းအောင်လိုင်းပေါ့နော်တက်မတော်ကောင်စုပေ့ချ်အပါဝင် Channel Page တွေချုပ်ချခံခြင်းကိစ္စနဲ့ပတ်သက်လို့ Facebook ကထုတ်ပြန်ထားတဲ့အတိုင်းဖြစ်ပါတယ်။နံပါတ်1ချက်ကဒီပေါ်မှာအစိုးရရဲ့ input လုံးဝတစုံတရာမပါပါဘူး။နံပါတ်3ချက်ကတော့အစိုးရကဖွဲ့စည်းထားတဲ့ SMMT ပေါ့နော်။အဲ့ဒါလည်းမပါဘူးပေါ့နော်။ဒါတို့တော့ကျွန်တော်တို့အတိအလင်းပြောချင်တယ်
။သမရာယုံပြောရေးဆိုခွင့်ရှိသူဦးစောထေးပြောတော့တာပါခင်ဗျာ။အကယ်၍ပါတီကိုဝေဖန်လို့ထုတ်ပယ်လိုက်တာဆိုရင်ပါတီတွင်းမှာလွတ်လပ်ဝင်လဲစွာပြောဆိုဝေဖန်တာတွေကို break out လိုက်တယ်လို့ဖြစ်သွားနိုင်ကြောင်းသူ့အနေနဲ့ပေးတဲ့ပြစ်ဒဏ်ကိုခံယူသွားဖို့သာရှိကြောင်း NLD ပါတီမြို့နယ်ဗဟိုအလုံးမှုဆောင်ဖွဲ့ကရန်နာခံရတဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာကပြောလိုက်ပါတယ်။အကုံသည့်သတင်းဌာနနဲ့တွေ့ဆုံမေးမြန်းချက်မှာအခုလိုဖြေကြားခဲ့တာဖြစ်ပါတယ်
။ဟဲ့ပို့မလင်းပြောလို့ရှိရင်2015မှာပါမှာဆိုရင်လည်းပေါ့။ဥမာမြတ်သောမင်းဟုတ်တယ်။အငယ်ဆိုလည်းတချို့ဆိုရင်လူငယ်တွေမင်းတို့သိမပြောနဲ့။လူငယ်ဆိုတော့အများကြီးလောက်အောင်လေ။အငယ်တော့အသက်ကြီးပြီလေ။တက်ကြီးဆိုတော့အငယ်တော့ပြောသိပြတာတော့ပြောတယ်။လူငယ်တွေတချို့ပြောကျင်တာရှိတယ်။ဟဲ့အငယ်အဲ့ဒါပဲအဲ့ဒါပဲအဲ့ဒါတွေးမိတာ။အငယ်တို့ဒီလိုလို့လိုက်ပြရင်ကျန်တဲ့သူတွေလည်းနာဒါတော့ break ဖတ်အုပ်တယ်လို့ဖြစ်သွားတာပေါ့။တနေ့လေနဲနဲအဲ့ဒါလေးရောအရှိန်အဟုန်တော့နည်းနည်းတော့တတ်သွားနိုင်တယ်။ဒါလေးတွေကတော့ဟိုအငယ်အမြင်ပြောရရင်တော့မကောင်းဘူးပေါ့နော
်။ဦးကျော်စရာဖြေသွားတာပါ။ပါတီတာဝန်တွေကနေရက်ဆိုင်ခံရတဲ့ဒေါ်သက်သက်ခိုင်ကတော့သတင်းမီဒီယာတွေမှာဖြေကြားခဲ့တာတွေနဲ့ပတ်သက်ပြီးအခုလိုအပြစ်ပေးခံရတာဖြစ်နိုင်တဲ့အကြောင်းအရင်က3ချိန်ဖြစ်ခဲ့ဘူးကြောင်းတခါတရံပါတီနဲ့ပြည်သူကြားမှာညံ့နေရကြောင်း11 media သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာဖြေကြားခဲ့ပါတယ
်။မချိုးဖောက်တဲ့စီကန်းတွေဖြစ်ဟိုဒါလေးတွေပေါ့နည်းနည်းအန်ချော်နေတဲ့သဘောပေါ့ဟိုကျွန်မဥပမာလေးတစ်ခုပြောမယ်နော
်ဟို
ကကျွန်မတို့ဒီအိမ်မှာဟိုကျွန်မအမေရဲ့ကျွန်မတို့မိသားစုရဲ့မိရဲ့ပေါ့နော်နေလို့ရှိရင်ဥပမာထားပါတော့ကျွန်မအမျိုးသားနဲ့ကျွန်မအမေနဲ့အဆင်မပြေဘူးဆိုလို့ရှိရင်ကျွန်မချမ်းညက်တယ်လေအဲသဘောကတော့တစ်ဖက်ကလည်းအမေဖြစ်တယ်တစ်ဖက်ကလည်းကိုအမျိုးသားဖြစ်တော့ကျွန်မချမ်းညက်တာပေါ့အဲလိုမျိုးသဘောမျိုးပဲဟိုတိုင်းပြည်အတွက်လှုပ်ခြင်းဟာပါတီကမကြိုက်နေဘူးဆိုလို့ရှိရင်ကျွန်မကချမ်းညက်နေတာ
ဒေါ်သက်သက်ခိုင်ဖြေကြားဆိုတာပါNLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကတော့ပါတီစည်းလုံးရေးမပြတ်ဖို့အတွက်အရေးယူခဲ့ရတာပါလို့စက်တင်ဘာ4ရက်နေ့က DVB သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာဖြေကြားခဲ့ပါတယ
်။ပါတီဝင်တူကပါတီ oriented ပေါ့နော်။ပါတီနဲ့လိုက်လျောညီထွေရှိအောင်မျိုးတို့ပါလေ။နော်ကိုဘလောက်ပဲတော်ကိုဘလောက်ပင်မှမအများနဲ့ဆိုင်တဲ့အစည်းအဝေးမှာချမှတ်ပြီးတော့ကျွန်တော်မူဝါဒတွေလုပ်ရပါလေ။အဲ့လိုချမှတ်ထားတာကငါလူတွေးတလောက်ငါလူတလောက်မကောင်းဘူးလို့ထင်ပြီးလုပ်နေဆိုရင်ဒါဒီပါတီတွေမှာစီးလုံးညီမှုပြုတ်ွက်သွားနိုင်ပါတယ်ပါတီကဒီအသင်းအဖွဲ့ teamwork အနေနဲ့အောင်မြင်မှုကျဆုံးသွားနိုင်ပါတယ်ဒါကြောင့်ယူပါတယ်ပါ
ဒါတော့ဒေါက်တာမျိုးညံပြောကြတော့တာပါ ဒီတစ်ပတ်ထဲမှာအုပ်အော်တောင်းနေရှိခဲ့တဲ့နောက်ထပ်အကြောင်းအရာတစ်ခုကတော့ Rider သတင်းထောက်နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်9နှစ်ချလိုက်တဲ့အကြောင်းဖြစ်ပါတယ်။ Rider သတင်းထောက်နှစ်ဦးအမှုမှာ Fancy တရားစွဲစဉ်ကဖော်ပြထားတဲ့ဆွဲဆွဲချက်တွေနဲ့မဟုတ်ပဲဖုန်းနဲ့ရတွေ့တဲ့နိုင်ငံတော်လျှို့ဝှက်ချက်မဟုတ်တဲ့ကိစ္စတွေနဲ့စီရင်ချက်ချတာဖြစ်လို့ရှင်းအောင်မကြီးတဲ့အကြောင်းသတင်းထောက်တွေရဲ့ရှေ့နေဦးသန်းစောအောင်ကဖြေကြားခဲ့ပါတယ်။စက်တင်ဘာ3ရက်နေ့ထောင်ဒဏ်အမိန့်ချပြီးသတင်းထောက်တွေကမေးမြန်းရမှာဦးသန်းစောအောင်ကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်
။ဖုန်းနဲ့ရတွေ့တယ်ဆိုတဲ့အစားစရံနေဖုန်းနဲ့တွေ့တယ်ဆိုတဲ့အစားစရံတွေအားလုံးဒီ Facebook Messenger တွေကနေဝင်လာတာပိုခမ်းမီလမ်းကြောင်းလို့နောက်ဥသာတော်မြင်ရပါပဲနောက်တာမန်ဥသာနွားကိုးတဲ့ကိစ္စမူးစေဝါမီးတဲ့ကိစ္စတွေကိုစားစရံတွေကဟိုကျော်စိုးတို့ဖုန်းနဲ့ရောက်လာတယ်အဲ့တော့ဒီမှာပြောတာရှိတာဒီတက်အရေးကြီးတဲ့ဒီတက်လျှို့ဝှက်တဲ့စားစရံတွေတောင်မှတခါကျရင် Facebook တွေ Messenger တွေမှာတက်လာတာဒီဟာကိုထည့်သွင်းပြီးသုံးသပ်တာတော့ကျွန်တော်အနေနဲ့ဒါတဘာဝမကြောက်လို့ယူဆတယ်
ရိုက်တာသတင်းထောက်တွေရဲ့အမှုစီရင်ချက်နဲ့ပတ်သက်ပြီးဒါဟာဥပဒေအကြောင်းအရလမ်းဆုံးမဟုတ်သေးတဲ့အကြောင်းအယူခံဝင်ခွင့်ရှိသေးကြောင်းပြန်ကြားရေးဒုဝန်ကြီးဦးအောင်လှထွန်းကပြောကြားခဲ့ပါတယ်။ရိုက်တာအမှုစီရင်ချက်နဲ့ပတ်သက်လို့စက်တင်ဘာ2ရက်နေ့ကသတင်းထောက်တွေကမေးမြန်းရမှာဦးအောင်လှထွန်းကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်
။ဟိုလှုပ်လာတဲ့သတင်းသမားဟောဆိုတော့လည်းစိတ်မကောင်းတော့ဖြစ်ရတာပေါ့။သို့သောသူတို့ညွန်နေချက်ရှိပါတယ်။ဘာလို့ဆိုတော့ဒီဟာကိစ္စမဟုတ်ဘူး။ဥပဒေအရသူမှဖက်ပေါက်ရှိပါသေးတယ်။အယူခံရှိနေတာ
။ရိုက်တာသတင်းသမားတွေကိုထောင်ချလိုက်တဲ့ကိစ္စဟာနိုင်ငံကိုပြင်းထန်တဲ့ဝေဖန်မှုတွေဖြစ်စေတဲ့အတွက်တာဝန်ရှိသူတွေအနေနဲ့ဘက်ပေါင်းစုံကနေပြန်စစ်ဆေးဖို့လိုနေပြီလို့မြန်မာနိုင်ငံလူ့ခွင့်ကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နိုင်ငံရဲ့ပုံရိပ်နဲ့ဂုဏ်သိက္ခာကိုမထိကျိုက်စေအောင်အခုလိုပန်ကြားရတာဖြစ်တယ်လို့လူ့ခွင့်ကော်မရှင်ကဦးယူလွန်အောင်က DPP သတင်းဌာနကိုဖြေကြားခဲ့ပါတယ
်။ပုံရိပ်နဲ့နိုင်ငံရေးအခြေအနေတွေကိုတုံ့တက်ပြီးတော့မှဒါကိုလိုအပ်တယ်လို့ဟိုစဉ်းစားပေးဖို့အငယ်တော့ကတော့ဟိုအကြံပြုတဲ့သဘောပါပဲ။
အခုတစ်ပတ်မှာထူးထူးခြားခြားသတိထားမိတဲ့နောက်ထပ်စကားတစ်ခွန်းကိုလည်းနောက်ဆုံးအနေနဲ့ကောက်နှုတ်ပြချင်ပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်တဲ့နေရာမှာလူမျိုးအလိုက်ဒေသခွဲခြားပြည်နယ်သတ်မှတ်တာဟာအနာဂတ်ပြည်ထောင်စုတည်ထောင်ရေးမှာပြိုကွဲဖို့သာဥတည်နေပြီးကိုယ်သေးတွင်းကိုတူးရတယ်တူတယ်လို့ ISB အဖွဲ့ကဦးမင်းစင်ကပြောကြားလိုက်ပါတယ်။စက်တင်ဘာ2ရက်နေ့က ISB အဖွဲ့နဲ့ DPP ရုပ်တံကဦးဆောင်ကျင်းပတဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုနဲ့ဖြစ်တန်ကြေများလို့အမည်ပေးထားတဲ့ရောမင်းကြီးစကားဝိုင်းဆွေးနွေးပွဲမှာဦးမင်းစင်ကအခုလိုပြောသွားတာဖြစ်ပါတယ်
။ကျွန်တော်တို့မှာဒါပဲပြောပြရစီရှစ်ပြည်နယ်ဆိုတဲ့အတွေးခေါ်ရှိပါတယ်။အဲ့ကျွန်တော်တို့ပြန်သုံးသပ်ဖို့လိုပါတယ်။ဒါကကျွန်တော်တို့မှန်တယ်မှားတယ်ဆိုတော့ဆန္နာစောပြီးတော့ဒီမောင်နေကနှစ်ချောင်းပိတ်တယ်လို့လည်းမထင်သေးခြင်းဘူးစဉ်းစားစရာနေနဲ့ကျွန်တော်ဆွေးနွေးတာပါ။ကျွန်တော်တို့စီမှာရှစ်ပြည်နယ်ဆိုတဲ့သဘောလုံးမယ်ဆိုရင်ကျွန်တော်တို့ငကုံတော့ရှိခဲ့တဲ့ပြဿနာကကျွန်တော်ပြောသလိုပြည်တော်စုတည်ဆောက်မှု nation building ကပြည်တော်စုအစ်စ်မှာတာမဟုတ်ဘူး။မြေပြည်နယ်တိုင်းမှာပါပြဿနာတက်နေတဲ့အခါကျတော့ကျွန်တော်တို့အဲ့လိုတည်ဆောက်မယ်ဆိုရင်ကချင်းဆိုတာကျွန်တော်ပြောသလိုပဲဒါ collective name ပဲ။ right?ဟာဂျင်ပေါ်ရဝန်လီဆူအခုဆိုရှမ်းနေပါအချိန်တန်းမှာရှိနေတယ်ဘလို့ကျွန်တော်တို့ဖြေရှင်းကြမှာလဲဒါဆိုကျွန်တော်အမြင်ကတော့ဗမာပြည်နယ်ဆိုပြီးဖွဲ့စည်းလို့ရှိရင်ဗမာအမျိုးသားရေးဝါဒကိုပို့ပြီးတော့အားကောင်းအောင်လုပ်ပေးသလိုဖြစ်သွားနိုင်ပါတယ်အဲ့တော့တကယ်တမ်းပြောရမယ်ဆိုရင်ရှစ်ပြည်နယ်မူဆိုတာဟာတိုင်းရင်းသားတွေဘက်ကငါတို့အတွက်ကောင်းတယ်ဗမာတွေကိုပြည်နယ်ကိုနေကြလို့ပြောတာဟာအမြင်အားဖြင့်မှန်ပေမဲ့အဲ့လိုလုပ်တာဟာသူတေသနာရှုထောင့်ရကြည့်မယ်ဆိုရင်ကိုယ်တည်ရင်းကိုတူးသလိုဖြစ်နိုင်ပါတယ်
ဒါတော့ ISB ဖွဲ့ရဦးမင်းစင်ပြောတော့တာပါအခုကမမသားသားစကားများအစီအစဉ်ကိုလောက်ပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ